အမေရိကန်ပြည်ထောင်စုကအထင်ကရဝါရင့်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာသူခံစားနေရတဲ့အုံနှောက်ကင်ဆာအတွက်ဆေးဝါးကုသမှုကိုရပ်ဆိုင်းလိုက်ပြီဖြစ်ကြောင်းသူ့ရဲ့မိသားစုကကြေညာလိုက်ပါတယ်။ဂျွန်မက်ကိန်းဟာအုံနှောက်ကင်ဆာရောဂါကုသနေရကြောင်းမှနစ်ကအများပြည်သူသိအောင်အသိပေးကြေညာခဲ့ပြီးတဲ့နောက်တောက်ကြနေ့ကထုတ်ပြန်တဲ့မိသားစုရဲ့ကြေညာချက်မှာတော့သူအသက်ဆက်ပြီးရှင်မယ်လို့မျှော်လင့်ထားတဲ့အတိုင်းအတာထက်ကြုံလွန်လာခဲ့ပြီဖြစ်တယ်လို့ဆိုပါတယ်။ရောဂါအခြေအနေနောက်ဆုံးအဆင့်ရောက်ရှိနေတယ်လို့ရှောင်လွှဲလို့မရတဲ့အသက်အရွယ်ကြီးမှုကြောင့်လည်းအခုလိုဆုံးချက်ဆုံးဖြတ်ချက်မျိုးချခဲ့ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။သူ့ရဲ့အစဉ်လာရှိတဲ့ခိုင်မာတဲ့စိတ်ဆန္ဒနဲ့အညီဆေးဝါးကုသမှုကိုစက်ပြီးမခံယူတော့ဘို့သူကိုယ်တိုင်ရွေးချယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။မစ္စတာမက်ကိန်းဟာ2019ခုနှစ်ဇူလိုင်လကစပြီးအုံနှောက်ကင်ဆာအတွက်ဆေးဝါးကုသမှုခံယူနေခဲ့တာပါ။ခွဲစိတ်ကုသခံယူမှုအပြီးနှစ်ပတ်အကြာမှာဝါရှင်တန်ဒီစီကလွှတ်တော်ကိုပြန်လာပြီးသမ္မတဟောင်းအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုပြင်ဆင်တဲ့ဥပဒေသစ်ကိုသူ့ရဲ့ပါတီနဲ့ဆန့်ကျင်ပြီးထောက်ခံခဲ့ပါတယ်။အသက်80ကျော်ရှိနေပြီဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Mr. McCain ဟာ2000ပြည့်နှစ်ကတည်းက2008ခုနှစ်ကတည်းက American သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့သူလည်းဖြစ်ပါတယ်။သူဟာ American ရေတပ်စစ်မှုထမ်းတအူးအနေနဲ့ VNN စစ်ပွဲကာလတုန်းကစစ်တုံးပန်းအဖြစ်9နှစ်ခွဲကြာနှင်းပန်းနှိပ်စက်အကျဉ်းကျခံခဲ့ရပါတယ်ရှင်။